နိုင်ငံကျော်စာရေးဆရာမကဗျာဆရာမကြီးဒေါ်ကြည်အေးဟာအသက်89နှစ်ပြည့်ပြီးရက်ပိုင်းမှာပဲဒီဇင်ဘာလ28ရက်နေ့ဗုဒ္ဓဟူးနေ့မနက်6နာရီ49မိနစ်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ဇာမနအခမ်းအနားကိုဆရာမကြီးကြည်အေးရဲ့ဆန္ဒအတိုင်းမိသားစုတွေကအစီအစဉ်မှာဖြစ်တယ်လို့သိရပါတယ်။ဆရာမကြီးကြည်အေးကွယ်လွန်သွားပြီလို့သိရချိန်မှာမြန်မာနိုင်ငံတဝန်းကစာပေအမှုပညာသမားတွေကဗျာဆရာတွေနဲ့စာဖတ်ပရိသတ်တွေကမြန်မာစာပေအမှုပညာလောကအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတစ်ခုဖြစ်ဝန်းနေကြေကွဲခန်းစားရအကြောင်းကြေးသားဖော်ပြကြပါတယ်ကွယ်လွန်သူဆရာမကြီးကြည်အေးရဲ့စာပေကဗျာခန်းစားချက်စာစုတွေအပေါ်ကဗျာဆရာတချို့ရဲ့ဒီစာရေးဆရာတချို့ရဲ့အမြင်တွေကိုဥကျော်စံသာစူးစီးတင်ပြထားပါတယ်ရှင
်ဆရာမအောင်မွန်ဟာကြည်အေးထက်နောက်ကျပြီးစာပေလောကထက်ကိုဝင်ရောက်လာပေမဲ့အထူးသဖြင့်စုမဝမဂဇင်းမှာကြည်အေးနဲ့အတူရေးသားလာတဲ့အေးဘော်ရေးဘတ်အတူဖြစ်ခဲ့ပါတယ
်ကြည်အေးကစာဖတ်အားကောင်းတယ်အလွန်အမင်းကိုကောင်းတယ်သူစာရေးတဲ့ချိန်မှာကန္နဝင်းစာအုပ်တွေကိုအများကြီးဖတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဇက်ကောင်တို့ဇက်အိမ်တို့ဖွဲ့တဲ့အခါမှာအော်စရာကောင်းတော့အောင်သူကြုံအောင်မြင်တာကိုသိထားမိပါတယ်နောက်တစ်ခုကတော့ကကြည်ရဲ့စာဟိတ်ဆိုတဲ့ကွာရဲရဲတွေးရဲရဲရေးဆိုသလိုပဲတပြိုးကျစာပေတွေနဲ့မတူတဲ့အတွက်ကြောင့်မလို့လည်းပဲသူ့ရဲ့အောင်မြင်မှုကိုမကြိုက်ကြတဲ့လူတွေကအဲ့ဒီဒုံးလေးကွာစာပေရှိလာပါလေသူ့ရဲ့ထူးခြားမှုတစ်ခုကဘာလဲဆိုလို့ရှိရင်ဗမာစာပေလောကမှာရှိခဲ့တဲ့မိခင်ရဲ့အားနဲ့ချက်များကိုပေါ့လေနော်ရေရတင်းတင်းရေးတာမျိုးဥပမာနွမ်းလျအိမ်ပြန်မှာတွေ့ရပါလေအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကလွန်ခဲ့တဲ့3လလောက်တုန်းကတယ်လီဖုန်းနဲ့ပြောတဲ့အခါမှာသူ့ကိုစာပေဒီအစ်စ်ကိုရောက်အောင်သင်ပေးတဲ့အိန္ဒိယဆရာကြီးမစ္စရာကိုကလားယူအရောမဝင်တယ်လို့ပြောတော့သူ့အဖေကတော်တော်စိတ်ဆိုးတယ်ပဲနောက်တစ်ချက်ကတော့ကစေချောင်းမှာသူအဲ့ဒီလိုတက်နေတာစာပွဲမကြဘဲနဲ့မိကလေးကတော့ဆိုရင်တော်တော့ပြီဆိုပြီးတော့ကျောင်းထွက်လိုက်ရတဲ့အတွက်မချိနဲ့တာဆိုပြီးအဲ့ဒီလိုပြောပြဘူးပါလေ
။ကဗျာဆရာအောင်ဝေးကတော့သူတို့နဲ့ခစ်ပြိုင်ကဗျာဆရာရဲ့အပေါ်မှာဆရာမကြီးကြည်အေးဩဇာပဲလို့ဆက်ရောက်ခဲ့တယ်ဆိုတာကိုအခုလို့ရှင်းပြပါရစ
ေ။နိုင်ငံများထွက်သွားပြီမဲ့လေဂျော်ဂျီအေးရဲ့စာရီကပြည်တွင်းကစာပေလောကမှာရောစာဖတ်ပရိသတ်ဝင်ဝင်မှာပါ။မမှုပြန်တော့မယ်အထူးသဖြင့်မကြည်အေးကဗျာကြီးကစူးရှတယ်တွေးမြင်နေရတခြားကဗျာဆရာကြီးနဲ့မတူအရေးအဖွဲ့ကလည်းစမ်းတက်တယ်ကျွန်တော်တို့ထူးထူးခြားခြားကြည်အေးကိုဘာကြောင့်ဆွဲမှတ်တယ်လဲဆိုတော့ကြည်အေးအမြင်မယ်ဥပမာဟောဆရာရဲ့သစ္စာတက်ကဗျာထဲမှာကျမချင်းမြဲတန်တာဝဲမှခွဲထွက်ခြင်းဘူးတက်မဲ့ဦးမီနောက်မွေတျော်ညစ်တွေတေမျိုးຫນွယ်လေရဲ့ရွှင်ဝင်စားငါလူသားဟုတရားထုတ်တဲ့တတ္တိဖြစ်၏တဲ့ဟိုဒါ philosophy အမှုစားတစ်ခုပါပဲဒေါ်ကြည်ကဗျာကြီးကဒါ philosophy romantic ဖြစ်တယ်နောက်ဒေါ်ကြည်ကအမေရိကကိုဖွဲ့တဲ့ကဗျာတပုတ်ရှိတယ်ဆရာကြီးပထမအမြင်နဲ့1980မှာပဲရေးတာအဲ့ဒီအချိန်အဲ့ဒီကာလတုန်းကအမေရိကရဲ့ဒီတိုင်းအောင်ခွဲခြားမှုတွေမူရင်းစေဝါးတွေကိုကင်းနေအရတနာတွေအဲ့ဒါတွေကိုသူရေးတာအဲ့ဒီတည်းမှာလေနှင်းခင်ဖုံးကွယ်နိုင်ငံကျေစွာကျွေဟာဆောင်သည်နှင်းမောင်ကနရတကားတဲ့အမေရိကရဲ့အနိဋ္ဌယုံကြည်ကိုသူမြင်တာလေသူဖွဲ့ခဲ့ဘူးလေဒါကြီးက realism တွေပါပဲ
မြန်မာစာကတိကဟောင်းဆိုင်ဆာမမင်းင်းကတော့ဆာမကြီးကြည်အေးရဲ့စာပေတွေဟာသူခေတ်စာပေလောကမှာပိုလို့တော့မှထင်ရှားတောက်ပြောင်လာတယ်လို့သုံးသပ်ပါတယ
်ကျမကအဖေစာအုပ်စင်ကစပြီးတော့ကြည်အေးကိုတည်တာဟိုကျောင်းထံနဲ့ဆက်ဆက်ပြီးတော့ကြည်အေးကိုကျမတည်ခွင့်မရခဲ့ပါဘူးကျမဘာသာရှာဖွေဖတ်ရင်းနဲ့ကြိုက်လို့မလို့ဒီကြည်ရဲ့ဝိထုတို့ကြီးကဗျာတွေပေါ့နော်ဖတ်တယ်။နောက်အဲ့ဒီအချိန်မှာကျမကိုယ်တိုင်ကစာစာရေးတဲ့အချိန်ဆိုတော့ဒီစာရေးဆရာပေါ့စာရေးထုံးစံအတိုင်းပေါ့လေအစ်စင်လေးအဲ့မှာဟိုတချို့ကကြည်ဟို modern စာရေးဆရာမလို့ပြောတယ်နောက်တစ်ခါ is specialist လို့ပြောတယ်ဆိုတဲ့အခါမှာကျမကသူ့စာတွေလိုက်ဖတ်ရင်းသားနဲ့ကြည်ဟာဒီတချို့ဟိုဝေဖန်ရေးဆရာတွေပုံသွင်းတယ်လို့မျိုးတကယ်အတဘဝအမှန်ဝါဒီဆိုတဲ့ဒီ agent specialist ဆိုတာထက်တကယ်လူဘဝတွေကိုတည်တည်ချာချာသိတဲ့စာရေးဆရာမအနေနဲ့ကျမသူ့ကိုမြင်ခဲ့ပါတယ်ဒါကြောင့်ဟိုကြည်အေးကကျမဘဝတစ်လျှောက်လုံးမှာတော်တော်ကိုလွှမ်းမိုးပြီးတော့အခုချိန်ထိအစွဲလန်းဆုံးစာရေးဆရာဖြစ်ပါတယ်ပြီးတော့ဒီကျမမဟာဝိဇ္ဇာရန်တက်တော့ရသစာပေတင်တဲ့အခါမှာဆရာကစောစောအောင်ပါစာရေးဆရာစောစောအောင်အဲ့ဒီ theory တွေကိုသင်ရင်းသားနဲ့မှာဒီကြည်အေးရဲ့စာပေဆိုတာကိုဆရာစောစောအောင်နဲ့ဒီရဲ့သင်ကြားမှုနဲ့အတူတူကျမလေ့လာခွင့်ရခဲ့တယ်ခုနောက်ပိုင်းမှာဒီအေးရဲ့အခန်းကဏ္ဍပို့ပြီးတောက်ပလာတယ်လို့ထင်ပါတယ် ဘာဖြစ်လို့လဲဆိုတော့အခုမြန်မာပြည်မှာရှိနေတဲ့စာပေဝါဒနာရှင်တွေကိုစာရေးဆရာတွေကိုယ်တိုင်ကရောကြည်အေးကိုတိတ်ခုညှိုးလာကြတယ်။ဘာဖြစ်လို့လဲဆိုတော့အရင်ခေတ်ကတော့ကျွန်တော်တို့တိတ်လည်းမပွင့်လင်းခဲ့တာကြီးပဲပါတာပေါ့နော်။အခုကျတော့ကပို့ပြီးတော့ပွင့်လင်းပြီးပို့စာဖတ်လာတဲ့လူတွေကကြည်အေးကိုပို့တွေ့လာကြတယ်။အဲ့ဒီခါမှာကြည်အေးကပို့ပြီးတော့တောက်ပြောင်လာတယ်